ကင်မျိုးသားစီယွန် KNU ဌာနချုပ်ဟောင်ရှီယာမာနေပလော့ဒေတာမှာနောက်ဆုံးလက်ကျန်အဖြစ်ကြန့်ရှိတဲ့ချင်းမြန်တန်ရင်ခမရ613စခန်း613နိုဒေးစခန်းကိုဒီဇင်ဘာလ16ရက်နေ့က KNL KNDO နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့ KNU ကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်း VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့မန္တလေးပလောဒေသကချင်းမြန်တက်ရင်ခမရ613စခန်းနိုဒေးစခန်းဟာထိုင်းမြန်မာနယ်စပ်တောင်ရင်မြဘေးမှာရှိပြီး KNU တပ်မ9နယ်မြေထဲမှာဖြစ်ပါတယ်ဒီစခန်းဟာမန္တလေးပလောဒေသကနောက်ဆုံးလက်ကျန်စခန်းဖြစ်ပြီးကရင်အမျိုးသားကာကွယ်ရေးတပ် KNDO နဲ့ပူးပေါင်းတပ်တွေကဒီဇင်ဘာလ16ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်တယ်ဆိုပြီး KNU ဘက်ကဆိုပါတယ်ချင်းမြန်တက်ရင်ခမရ613စခန်းဖြစ်တဲ့.913 လို့သတ်မှတ်ထားတဲ့နိုဒေးစခန်းကိုသိမ်းဖို့အတွက်ပြီးခဲ့တဲ့နိုဝင်ဘာလကလေးက KNU နဲ့ပူးပေါင်းတပ်တွေကဝိုင်းဝန်းပိတ်ဆို့ခဲ့တာဖြစ်ပြီးဒီဇင်ဘာလ16ရက်နေ့ကျမှအပီးသက်သိမ်းယူနိုင်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကလည်းပြောပါတယ
်မနက်လောနဲ့တစ်ဆက်တည်းပေါ့နော်ကျွန်တော်အဲ့ဒီစခန်းကကျွန်တော်ဒီမနေ့ကနေပြီးတော့ KNL နေနဲ့ပူးပေါင်းတပ်တွေကနေတော့တိုက်ခိုက်သိမ်းပိုက်လိုက်နှစ်30ကျော်သူတို့တက်ဆွဲလာတာပေါ့နော်အရင် KNU ပြန်ဆွဲတဲ့အချိန်မှာ KGB နဲ့စစ်တပ်နဲ့ပေါင်းပြီးထိုင်ထားတဲ့စခန်းပေါ့အခုချိန်မှာတော့
ကျွန်တော်တို့ဆူဆစ်ပြန်ပြီးတော့အဲ့တကောင်တင်းလိုက်ပြောချက် KNL ရဲ့စီးရီးဥဆောင်မှုအောက်ဖြစ်တဲ့တပ်မ9ကွန်မန်ဒိုတက်ခွဲ KNDO တက်ခွဲတရင်20နှစ်တပ်မ9ကွန်မန်ဒိုတက်ခွဲတို့ပူးပေါင်းပြီး FFD ဒရုန်းတက်ဖွဲ့မြေပြင်ချင်းမုံရေးတက်ဖွဲ့တပ်မ9ဒရုန်းဖွဲ့ Federal Wing ဒရုန်းဖွဲ့တို့ပူးပေါင်းပြီးဒီဇင်ဘာလ16ရက်နေ့ညနေ 4:00 ခွဲအချိန်လောက်မှာမာနယ်ပလော့ဒေတာကpoint 913တက်ရင်စခန်းနဲ့အမြောက်တက်ခွဲ311တို့ကိုအပြီးသက်ချေမုံနိုင်ခဲ့တယ်လို့လဲ FFD ဒရုန်းတက်ဖွဲ့ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။မန္တလေးပလော့ဒေသကစခန်းနေဖြစ်တဲ့ကစောဝါလီ၊ဖူလော်ကုံ၊မြောက်ကုံ၊ကဲကောကျိုးစတဲ့တက်စခန်းတွေကိုပူးပေါင်းတက်တွေကပိတ်ဆို့တက်ခတ်ခဲ့တာကြောင့်အဲ့ဒီစခန်းတွေကိုစွန့်ခွာပြီးအခုကျသွားတဲ့ viewer စခန်းအဆင့်ရှိတဲ့.913 နိုဒေးစခန်းမှာတွားပြီးတော့ပူပေါင်းခဲ့ကြတာပါ KNU ရဲ့ဌာနချုပ်ဟောင်းမန္တလေးပလော့စခန်းဟာတပ်ပေါင်းစုအဖွဲ့ဝင်တွေစခန်းထိုင်နေကြတဲ့နေရာဖြစ်ပြီးအထင်ကရဌာနချုပ်လည်းဖြစ်ပါတယ်ဒီမန္တလေးပလော့စခန်းကိုမြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေမြေပြင်ထိုးစစ်တွေနဲ့1995ခုနှစ်ဇန်နဝါရီလကုန်ပိုင်းလောက်မှာစစ်တပ်နဲ့ DGB ပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းယူခဲ့တာဖြစ်ပါတယ်အခုစစ်ကောင်စီရဲ့ချင်းမြန်တက်ရင်ခမရ613စခန်းလက်လွတ်ဆုံးရှုံးရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်